2020ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်နေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာအလန်တင်အခမ်းအနားတွေကျင်းပနေကြပါတယ်
ဒါကတော့ရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းတံကလွတ်လပ်ရေးကြောက်တိုင်မှာမနေ့၄နာရီမိနစ်20ကနိုင်ငံတော်အလန်တင်အခမ်းအနားကျင်းပရမှာဂုံပြူတပ်ဖွဲ့ကအလေးပြုနေတဲ့အတန်တွေဖြစ်ပါတယ်။ဒီအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပေးပို့တဲ့တဝင်လွှာကိုဖတ်ကြားခဲ့ပါတယ်။အဲ့ဒီတဝင်လွှာမှာအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်မယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်ရေးပြည်သူအလုံးပူးပေါင်းပါဝင်ဆောင်ရွက်အကောင့်ထဲဖော်ဖို့အဓိကတိုက်တွန်းထားပါတယ်
။ဒီမိုကရေစီစံတင်စံမျိုးများနဲ့နိုင်ငံတော်နဲ့တင့်လျော်သည့်ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်ရန်ကြိုးပမ်းဆောင်ရွက်ရင်းနိုင်ငံရေးလုပ်ငန်းစဉ်ရဲ့အမြန်အကောင့်ထဲပေါ်ဆောင်ရွက်နိုင်ရန်အားလုံးခေါ်ဆိုင်ကြိုးပမ်းဆောင်ရွက်ရင်းနိုင်ငံရေးဆွေးနွေးပွဲများမှတစင်သာဝရနိုင်ငံရေးပန်းနိုင်မှုရောက်ရှိအောင်ပြည်တော်စုတိုင်းရင်းသားအားလုံးမှနိုင်ငံတော်နဲ့အတူပူးပေါင်းပါဝင်စီးပွားရေးအဓိကမောင်းနှင်အားဖြစ်ပြီးပုံမှန်ကဏ္ဍကိုအားပေးမြင့်တင်ခြင်းဖြင့်ပြည်သူများ၏လူမှုစီးပွားဘဝတိုးတက်ကောင်းမွန်အောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ရေးလိုကိုတိုင်းသာပြည်သူတရားလုံးကအလေးနဲ့ခံယူလျက်ခိုင်မာသည့်တန်ရိပ်ဖြာခြင်းပူးပေါင်းပါဝင်အကောင့်ထက်ပေါ်ဆောင်ရွက်ကြရန်ယနေ့ကြာရောက်သည်290ပြည့်လွတ်လပ်ရေးနေ့ခါသမယတွင်တိုက်တွန်းလို့တော်လိုက်ရပါသည
်သမရဦးတင်ကျော်ပေးပို့တဲ့တဝင်းလွှာကိုနိုင်ငံတော်မှာကျင်းပမယ်290ပြည့်လွတ်လပ်ရေးအခမ်းအနားတွေမှာဖတ်ကြားမှာဖြစ်ပါတယ်ရှမ်းပြည်နယ်နောက်ချုံမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမရဦးတင်ကျော်ပေးပို့တဲ့လွတ်လပ်ရေးနေ့တဝင်းလွှာကိုဖတ်ကြားဖို့ရှိကြောင်း NLD လွှတ်တော်အမတ်လည်းဖြစ်ဗဟုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်က VOE ကိုပြောပါတယ်NLD အစိုးရလက်ထက်လွတ်လပ်ရေးနေ့အခမ်းအနားကျင်းပတဲ့အနှစ်သာရနဲ့ပတ်သက်လို့သူကအခုလိုတက်ဆက်သေးပြောပါတယ
်။ Now NLD အစိုးရလက်ထက်မှာတော့ကျွန်တော်တို့ကပါလို့ဆိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပေါ့နော်။ဒါလို့လွတ်လာအောင်လို့ဒါကျွန်တော်တို့ကြိုးစားလာတာကျွန်တော်တွေ့ပါတယ်ခင်ဗျာ။တနည်းအားဖြင့်ပြောမယ်ဆိုဥပဒေကြောင့်ကြည့်မယ်ဆိုလို့ရှိရင်ရင်းတော့ကျွန်တော်ရေးပေါ်စီမံမှုဥပဒေလို့အဲနောက်ပုဂ္ဂိုလ်ဆိုင်ရာကျွန်တော်လွတ်လပ်မှုဥပဒေလို့ဘာလို့ညာလို့ကျွန်တော်ဒီရေးပေါ်ဆိုင်ရာဥပဒေဆိုပြီးကျွန်တော်တို့ကဒါအင်္ဂလာခွေးကြီးတွေကိုကျွန်တော်ပြင်ပြဆက်ရကြတယ်ဆိုပြီးတော့ကျုပ်တင်းရကြတယ်ဆိုကျွန်တော်ပြချက်လိုက်တာရှိတယ်လို့ထုတ်သူပဲကျွန်တော်တို့ဒါပုဂ္ဂိုလ်ရေးဆိုင်ရာကျွန်တော်လူလုံးလုံးနဲ့လုံယုံမှုပေးရမယ်ဆိုလို့ကျွန်တော်ဟိုကျွန်တော်တို့ကဥပဒေပြင်ပြထားတာရှိတာပေါ့လေထုတ်သူပဲကျွန်တော်တို့ကဖြစ်လို့ဆိုရင်ငင်းချင်းရေးဘက်ကလည်းကျွန်တော်တို့ကအများကြီးတောင်းပြီးလာရှိပါတယ်ဒီ2015ရွေးကောက်ပွဲမှာဟာကျွန်တော်တို့ဒီရွေးကောက်ပွဲရှင်းရဆန်းပေါ့လေကျွန်တော်တို့အဲ့မှာ manifesto မှာကျွန်တော်ပြောတယ်လူရဲ့တရားဥပဒေစိုးမှုကြီးနောက်ကကျွန်တော်တို့ကလည်းဒီလိုရှိဒီရင်းရင်းရင်းကြီးပေါ့နော်ကျွန်တော်ဒါကြီးတော့ကျွန်တော်ပုံပြီးဆောင်ပြီးလာတွေ့ပါတယ
်ဆင်ဆိုးရလက်ထက်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ပေမဲ့2010ရွေးကောက်ပွဲနောက်ပိုင်းသမ္မတဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်နိုင်ငံတော်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုခန့်ခန့်နာနာစတင်ကျင်းပခဲ့ပါတယ်လက်ရှိတော့ဆန်းစုကြည်ဦးဆောင်နဲ့ NLD အရက်သားအစိုးရလက်ထက်မှာလည်းလွတ်လပ်ရေးနေ့ဂုဏ်ပြုတဲ့အနေနဲ့ပြေခုံပြေအားကစားပြိုင်ပွဲတွေအခြားပျော်ပွဲရှင်ပွဲတွေနဲ့ဖျော်ဖြေပွဲတွေကိုမြို့တိုင်းရွာတိုင်းမှာစီကားတိုက်မြိုက်စွာကျင်းပကြမှာဖြစ်ပါတယ်ရှင်